တရုတ်ကုမ္ပဏီပိုင် TikTok ဗီဒီယိုအတူ application ကိုခန့်သမဲ့ဥပဒေပြဋ္ဌာန်းမှုအမေရိကန်လွှတ်တော်ကကြိုးပမ်းရမှာစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့ George Town Tech တို့မှာမဟာဘွဲ့လုံးပညာသင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသုံးသပ်ပါတယ် TikTok ကိုအသုံးပြုနေတဲ့အမေရိကန်နိုင်ငံသား80%လောက်တဲ့80%လောက်ရှိနေတာပါ application ကကိုယ်ကြီးကိုယ်တော်ချက်လက်တွေကိုတရုတ်အစိုးရအတွဲတကူရယူနိုင်မှာကိုအမေရိကန်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်မြန်မာနိုင်ငံအမေရိကန်တချို့ရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မိုင်းရင်ဂျန်နိုင်ကအကြောင်းဆုံးတင်ပြပေးမှာပ
ါ TikTok video application ကိုကိုယ်တိုင်လည်းအသုံးပြုခဲ့တဲ့နယူးယောက်ကမြန်မာနယ်ပွားအမေရိကန်တက္ကသိုလ်ကျောင်းသားကိုဖြိုးမင်းခန့်ကတော့ TikTok မှာအကောင့်ပိုင်ရှင်တွေတင်တဲ့ video မှန်သမျှပိတ်ပင်ကန့်သက်တာမျိုးမရှိခဲ့ဘူးလို့သူ့တွေ့ကြုံကိုအခုလို VOA ကိုပြောပါတယ
်ဒီ TikTok ကဟိုပါတော့ကလည်းလွယ်ကူတယ်ပြီးတော့ဒီလူငယ်တွေအကြိုက်ပေါ့နော်လူငယ်တော်တော်များများလည်းကြိုက်တယ်ဘာလို့လဲဆိုတော့သူဥမာဗျာဟိုဒီ Facebook တို့ဒီ social media platform တွေတော်တော်များများ Instagram တို့ Facebook တို့ @တော်တော်များများဆိုရင်ဟိုပါဗောဟိုပုံတင်လိုက်တယ်ပဲထားဗျာဟိုနာမည်ကြီးဖို့ဆိုတာခက်တယ်ဗျာတည်လားဟိုနည်းနည်းဟို privacy နည်းနည်းရှိတယ် TikTok ကြတော့ဥမာတစ်ခု video တစ်ခု content တစ်ခုကောင်းတယ်တင်လိုက်တယ်ဆိုရင်အဲ့ဒီမှာ follower ရှိရှိမရှိရှိအချိန်တန်ရင်နောက်5မိနစ်7မိနစ်လောက်နေရင်သူက viewer ခဏလေးနဲ့တက်တက်သွားတယ်ဗျာ20 30အလိုတစ်ပြေးနဲ့တက်တက်သွားတယ်ဗျာ
ဒါပြင်ကိုတင်လိုက်တဲ့ video အတူလေးကိုလူကြိုက်များသွားပြီး follower တွေအများပြားရပြီဆိုရင်ဝင်ဝေပတ်စံရတာဟာ Facebook YouTube တို့လို social media တွေနဲ့ကွာခြားတယ်လို့လည်းကိုဖြိုးမင်းခန့်ကဆိုပါတယ
်မြန်မာပြည်မှာတော့မသိဘူးနော်ဒီမှာဆိုရင်တော့ဒီ TikTok ကသူကပတ်စံရဘူးလေသူကလွယ်ကူတယ်ဘာလို့လဲဆိုတော့ဒီ follower 3000ဆိုတာ1000ဆိုတာလည်းအဲ့လိုမျိုးရှိရမယ်သူလိုအပ်တဲ့ဒီ3ခုပြည့်ပြီဆိုတာနဲ့သူကဟိုပတ်စံရဘူးဟာကိုသူ app platform ကမျိုးသူဖွင့်ပေးရပေါ့အဲ့ဒါကျွန်တော်ကြားတာပေါ့နော
်ဒါပေမဲ့ TikTok မှာဆိုးကျိုးတွေရှိနေတယ်လို့ကိုရေးကိုယ်တာအချက်လက်တွေကိုအလွယ်တကူသိနိုင်တာသူ့အတွက်စိတ်နှောက်ယှက်ဖြစ်စေတယ်လို့ကိုဖြိုးမင်းခန့်ကဆိုပါတယ်
ကျွန်တော်အခုတော့ကျွန်တော်ဟိုတိတ်မတုံးပြဘူးဒါပေမဲ့အရင်ကတော့တုံးပြတယ်ဒါပေမဲ့သူကအဲဟိုတခြားဆိုရှယ်မီဒီယာပလက်ဖောင်းတွေနဲ့တော့မတူဘူးဗျာဘာလို့လဲဆိုတော့ဥမာဟို violence နည်းနည်းဖြစ်တဲ့ဟာကြီးပေါ့နော်တနက်ပြစ်တာတော့ဘာလို့ညာလို့ဆိုရင်သူကအတိအကျကြီးသူကပေါ်တယ်ဗျာတိလာဟိုအလိုမူမဖြတ်တာဟုတ်ဗျာတိလာချက်ချင်းဟိုနှိပ်လိုက်တာနဲ့သူကအကုန်ပေါ်တယ်ပေါ့ဟိုကျွန်တော်တုံးမှာပေါ့နော် TikTok ရဲ့ကျွန်တော်မကြိုက်တဲ့အချက်ပေါ့နော်လူတယောက်အကောင့်ကိုကျွန်တော်ဝင်ကြည့်မယ်ဆိုရင်အဲကျွန်တော်ကြည့်ရတဲ့လူကကျွန်တော်ကြည့်ရဆိုတာသူကပေါ်ရဗျာအဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့တိတ်ပြီးတော့ privacy တိတ်မရှိဘူးတော့ခံစားရဗျာ
American အောက်လို့တော်မှာတော့ပြီးခဲ့တဲ့ဗုဒ္ဓဘုရားက TikTok video အတူ application ကိုပိုင်ရှင်ဖြစ်တဲ့တရုတ်ကုမ္ပဏီ ByteDance နဲ့ခွဲထွက်ဖို့ဒါမှမဟုတ် American မှာအသုံးပြုတာကိုပိတ်ပင်တာနဲ့ရင်ဆိုင်ရမယ့်ဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါTikTok ကိစ္စ American လွတ်တော်မှာအငင်းပွားနေတဲ့အချက်နဲ့ပတ်သက်လို့ George Town တက္ကသိုလ်မှာလူထုရေးရာမူဝါဒဘာသာရပ်မှာမဟာဘွဲ့လွန်တင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် TikTok ကို direct ban လိုက်မယ်ဆိုရင်တော့ဒါကျွန်တော်တို့လေ့လာတွေ့ရှိတဲ့ statistic အချက်လက်တွေအရအနည်းဆုံးတော့၃ပုံတစ်ပုံ American နေရင် internet အသုံးပြုတဲ့လူ၃ပုံတစ်ပုံကသတင်းအချက်လက်တွေပြီးရင် entertainment နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုTikTok ကနေပြီးတော့ရရှိနေလို့ survey ဒီမှာတွေ့ရှိတာလေ။နောက်တစ်ချက်အနေနဲ့ဒီ TikTok ကိုပုံမှန်မူတည်နေတဲ့စီးပွားရေးလုပ်ငန်းအသေးစားစီးပွားရေးလုပ်ငန်းတွေအားလည်းအများအများရှိတယ်ဗောနော်။ဆိုတော့ American user 180ဝန်းကျင်ရှိတယ်လို့ဒီ TikTok ကနေပြီးတော့ထုတ်ပြန်တာ။အဲ့တော့ဒါကြီးကဟိုနေချင်းညချင်းဘန်လိုက်တယ်ဆိုရင်တော့မှဒါကနံပါတ်၁ချက်ဟိုအများကြီးကိုထိခိုက်စေနိုင်တယ်ဗော။ပြီးတော့ဒီအတိုင်းပဲဒီနေ့ခေတ်ကဘာကျွေး private network လို့ခေါ်တဲ့ VPN ဤပညာတွေလည်းရှိနေတယ်ပေါ့နော် VPN ဤပညာတွေဖြစ်တဲ့အတွက်ကြောင့်ဒီအောင် ban နဲ့ဆိုရင်လည်း official ban နဲ့ဆိုရင်လည်း American မှာ ban ခဲ့တယ်ဆိုရင်တော့မှလူတွေကဘာကျွေး private network ကိုသုံးပြုပြီးတော့ TikTok ကို access လုပ်မှာပဲပေါ့လေဘလို့ပဲဖြစ်ဖြစ်တရုတ်ဘက်ကတရုတ်နိုင်ငံမှာလည်းကျွန်တော် ban ထားတဲ့ဥမာ YouTube တို့Facebook Instagram တွေလည်းသုံးချင်တဲ့လူတွေက VPN ကိုအသုံးပြုပြီးတော့ကြော်ခွပြီးတော့သုံးကြတာပဲအဲ့တော့ဒီຢာကဟုတ်ပြီနိပြဘန်းနဲ့ဆိုတာကစာပေထဲမှာရှိတာဒါပေမဲ့ဒီနေ့သိမြင့်ဤပညာတွေအသုံးပြုပြီးတော့ဘန်းထားတဲ့အရာတွေကိုကြော်ခွပြီးတော့အသုံးပြုလို့ရတယ
်အမေရိကန်အနေနဲ့ TikTok အရေးဘလို့အဖြေရှာသင့်တယ်လဲဆိုတော့အမြင်ကိုတော့ကိုဝင်းကိုကိုအောင်ကအခုလိုပြောပါတယ
်ဒီလို TikTok ကိုဘန်းလိုက်တယ်ဆိုရင်တော့အမေရိကန်အနေနဲ့ diplomatically ထိခိုက်ဝါယုံတာမကထိခိုက်မှုဖြစ်နိုင်ုံတာမကအမေရိကန်ရဲ့ core value တစ်ခုဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တာမျိုးလည်းရှိပါတယ်ပြီးတော့ဒီလို app တစ်ခုကို ban လိုက်တယ်ဆိုရင်လည်းဒါ နောက်ထပ် consequences တွေနေနဲ့နောက်ထပ် mobile application တွေ ban တာမျိုးတွေမဖြစ်နိုင်ဘူးလို့ပြောလို့မရနိုင်ပါဘူးဒီအတွက်ကြောင့်ဒါ American core value တခုကိုလည်းထိခိုက်နိုင်တယ်လို့ core value ဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တယ်လို့နောက်ပိုင်းနည်းပညာလုပ်ငန်းတွေအတွက်လည်းဆိုပြောရဲထိန်းချုပ်မှုတခုလိုမျိုးတက်ရောက်မှုဖြစ်သွားနိုင်တယ်လို့လည်းကျွန်တော်အနေနဲ့မြင
် TikTok ကနေအမျိုးသားလုံခြုံရေးကျိုးပေါက်နိုင်တယ်ဆိုတဲ့အချက်နဲ့ကန့်သက်တဲ့ဥပဒေမူကြမ်းကိုလက်ရှိအောက်လွှတ်တော်ကအတည်ပြုလိုက်ပေမဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ရဖို့လိုနေပါသေးတယ်သမရဘိုင်ဒန်ကတော့အထက်လွှတ်တော်ကအတည်ပြုပြီးဆိုရင်သူ့အနေနဲ့လက်မှတ်ရေးထိုးပြဋ္ဌာန်းဖို့အစဉ်သင့်ဖြစ်နေကြောင်းပြောကြားထားပါတယ်ရှင်